ခံတော်မူခြင်း အချိန်ကာလမစခင်ကတည်းက ဘုရားသခင်ဟာတည်ရှိခဲ့တယ် ခရစ်တော်ဟာလည်းဘုရားသခင်နဲ့အတူ အစကတည်းကတည်ရှိခဲ့တယ် ဘုရားသခင်နဲ့အတူတူဖြစ်ခဲ့တယ် ဘုရားသခင်နဲ့အတူကောင်းငင်နဲ့မြေကြီးကိုလည်းဖန်ဆင်းခဲ့တယ် ဒါပေမဲ့ခရစ်တော်ဟာ လူသရံကိုယူပြီးမြေကြီးပေါ်၌အသက်ရှင်နေခဲ့တယ် လူသားနည်းတူကွယ်လွန်အိဆာရောက်ခဲ့တယ် ဘာဖြစ်လို့လဲ ရုပ်ပုံတွေကိုကြည့်ပြီးရှင်းပြတာကိုနားထောင်ကြည့်ချင်ပါတယ် ရုပ်ပုံတစ်ကိုကြည့်ပါ လွန်ခဲ့တဲ့နှစ်ပေါင်း 2000 ခန့်၌ ယေရှုဟာ ဣသရေလနိုင်ငံတွင်အသက်ရှင်နေထိုင်ခဲ့တယ် သူဟာလူတွေကိုဖျားသခင်အကြောင်းကိုပြောပြခဲ့တယ် နမိတ်လက္ခဏာများစွာကိုလည်းပြုလုပ်ခဲ့တယ် ယေရှုဟာလူစနစ်ဦးကိုသူ့ရဲ့ခင်မင်ရင်းနှီးတဲ့မိတ်ဆွေများဖြစ်ရွေးချယ်ခဲ့တယ် ဒီလူတွေကယေရှုဟာဖျားသခင်ထံမှရောက်ရှိလာတဲ့အကြောင်းနားလည်ခဲ့ကြတယ် ယေရှုဟာသူတို့ရဲ့ရှင်ဘုရင်ဖြစ်လာမယ်လို့ထင်ခဲ့ကြတယ် ယေရှုကတော့ သူဟာညှင်းဆဲခြင်းခံပြီးအနိစ္စရောက်မယ်လို့သူ့တပည့်တော်များအားပြောပြခဲ့တယ် ဒါပေမဲ့သူ့ကိုမယုံနိုင်ခဲ့ကြဘူး တနေ့ကျတော့ယေရှုဟာသူ့တပည့်တော်များတွေက၃ဦးကိုခေါ်ပြီးတောင်းပန်တက်ခဲ့ကြတယ် အဲ့ဒီနေရာမှာအံ့ဩပွေနမိတ်လက္ခဏာတွေ့မြင်ခဲ့ကြတယ် ရုပ်ပုံကိုကြည့်ပါ ယေရှုဟာအသွန်ပြောင်းသွားတယ် သူ့ရဲ့မျက်နှာဟာနေရောင်ကဲ့သို့တောက်ပပြီး သူ့ရဲ့ဝတ်လုံတွေဟာလည်းအလင်းရောင်လိုဖြူဖွေးနေတယ် ထိုနေရာ၌လူနှစ်ဦးထင်ရှားပေါ်လာကြတယ် ထိုသူတို့ဟာနှစ်ပေါင်းများစွာကြာတုန်းကကမ္ဘာပေါ်တွင်အသက်ထင်ရှားခဲ့ကြတဲ့ ပရောဖက်ကြီးများပင်ဖြစ်ကြတယ် ယေရှုနဲ့စကားပြောကြတယ် ယေရှုဟာ ယေရုရှလင်မြို့တွင်အသေးခံရမယ့်အကြောင်းကိုပြောကြားပြီးနောက် ထိုသူနှစ်ဦးဟာတပည့်တော်များရဲ့မျက်စိအောက်မှပဲပျောက်ကွယ်သွားကြတယ်